မြန်ပြည်တော်မှာဒီကနေ့ပြောကြားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့မိန့်ခွန်းပေါ်နိုင်ငံတကာတန်တမန်တွေကအကောင်းမြင်ချီးကျူးပြောဆိုပါတယ်။ဒီမိန့်ခွန်းဟာအပြုသဘောဆောင်ပြီးနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံရဲ့ပြဿနာနဲ့အစိုးရရည်တည်နေရတဲ့အနေအထားတွေပေါ်ပိုနားလည်သဘောပေါက်စေတယ်လို့လည်းဆိုပါတယ်။ AP သတင်းတပုတ်ကိုအခြေခံပြီးကိုအောင်ကတင်ပြပေးထားပါတယ်ရှင်။
နေပြည်တော်ကဘီဘီဆိုင်ရာကွန်ဗင်းရှင်းဘုဒ္ဓနာနှစ်မှာဒီကနေ့မနေ့စင်နာကြီးကမြန်မာနိုင်ငံရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကနိုင်ငံတော်အခြေပြမင်ကွန်းပြောကြားခဲ့တာပါ။ဒီမင်ကွန်းပြောကြားချိန်မှာမြန်မာနိုင်ငံလူ့ညမျိုးကြီးတချို့မှာမင်ကွန်းပြောချိန်နဲ့တပိုင်းတည်းလူစုလူဝေးနဲ့ကြည့်ရှုခဲ့ကြသလိုမင်ကွန်းပြောကြားတဲ့ခန္ဓာကိုယ်တော့နိုင်ငံတကာတန်တမန်တွေအဖွဲ့အစည်းတွေပြည်တွင်းပြည်ပသတင်းမီဒီယာတွေတက်ရောက်ခဲ့ပါတယ်။ကုလသမဂ္ဂကလင်းငင်များအရေးပေါ်ရမုံငွေအဖွဲ့ UNICEF ရဲ့ဒုတိယဌာနကိုယ်စားလှယ် Paul Edwards က
ကျွန်တော်အမြဲကောင်းမြန်ပါတယ်ငင်းချိုင်းနဲ့ပြန်လဲပေါင်းစည်းညီညွတ်ရေးအတွက်သူဟာအားလုံးသူတို့ကလက်တွဲပြီးလှုပ်ဆဲခြင်းကြောင့်ပြောတော့ပါတယ်ဒီကြံပြည့်ချက်ကိုလက်ခံပြီးဒီတိုင်းလှုပ်သွားပါမယ
်ဩဂုလကုံမင်းကအာဆာရိုဟင်ဂျာစစ်တပ်သမားတွေကမြန်မာလူမျိုးရင်းရေကင်းစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးမြန်မာလူမျိုးရင်းတပ်တွေကနေနေရှင်းလင်းရေးလှုပ်ဆောင်ခဲ့တာမှာဒီခိုင်ပြည်နယ်ရင်းကဒေသခံမွတ်စလင်တိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့တာကြောင့်မြန်မာအစိုးရပေါ်နိုင်ငံတကာကဝိုင်းဝန်းဝေဖန်ခဲ့ပါတယ်။နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြကြတဲ့အချက်အလက်တိုင်းဟာအမှန်မဟုတ်ဘူးလို့တော့အစိုးရဘက်ကညင်းချက်ထုတ်ထားပါတယ်။မြန်မာနိုင်ငံဆိုင်ရာရုရှားသံတမန်နီကိုလေးလစ်စတိုပါဒော့ဖ်ကတော့ဒေါန်ဆန်းစုကြည်ရဲ့မိန့်ခွန်းအပေါ်အကောက်မြင်ပါတယ်။
So there's a first step, I think it was a good. ပထမအခြေအနေနဲ့ဒါဟာကောင်းမွန်တဲ့မိန့်ခွန်းပါ။အဲ့တော့လက်တွေ့အကောင်အထည်ပေါ်ဆက်လန်းသွားမယ်ဆိုတာကျွန်တော်ယုံပါတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာနဲ့အတူလက်တွဲလှုပ်ဆောင်မှုအဆင်သင့်ရှိနေတယ်ဆိုတာနဲ့နိုင်ငံတကာမိသားစုတွေရဲ့စိုးရိမ်ပူပန်မှုတွေနဲ့ပတ်သက်ပြီးတော့လည်းအလေးထားရဆိုတာကိုရှင်းရှင်းလင်းလင်းပြောထားလို့ပါ။
ဒီခိုင်ပြည်နယ်ကပြည်ပခါရီကြောင့်ဒေသခံမွတ်စလင်၄သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းရှောင်ခဲ့ပါတယ်။ဒါပေမဲ့ဒီရေအတွက်နဲ့ပတ်သက်ပြီးအသေးစားစစ်ဆေးမှုတွေလုပ်ရမှာဖြစ်တယ်လို့လူမှုအတိုင်းအဝိုင်းအတွင်းသဟဇာတာရှိရှိနေထိုင်နေတဲ့သူတွေကိုပြန်လည်လက်ခံသွားမယ်လို့မြန်မာအစိုးရဘက်ကပြောထားတာပါ။ပြဿနာဖြစ်နေတဲ့နေရာကိုပဲမကြည့်ပဲဒီတိုင်းဒီလိုရဲ့အနေအထားကိုထက်တွက်ဖို့လဲတော်ဆန်းစုကြည်ကသူ့မိန့်ခွန်းအတွင်းထည့်တင်ပြောဆိုသွားတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်တမ်းမဲ့ဟောင်လျန်ကလည်းတော်ဆန်းစုကြည်ရဲ့မိန့်ခွန်းကြောင့်အချိန်ဒီကိုပိုသဘောပေါက်လာရတယ်လို့ပြောပါရယ
်
အရင်ကောင်းတဲ့မိန့်ခွန်းပါမြန်မာနိုင်ငံနဲ့ရခိုင်ပြည်နယ်အပေါ်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပိုပြီးနားလည်နိုင်အောင်အထောက်အကူဖြစ်စေမှာပါဒါအပြင်မြန်မာအစိုးရရည်တည်နေတဲ့အနေအထားနဲ့ပတ်သက်ပြီးတော့လည်းနိုင်ငံတကာကပိုနားလည်နိုင်စေဖို့အထောက်အကူဖြစ်မှာပါ
သူတို့နေလူကိုမိရှုဖြစ်စီခံရပြီးဖိနေမြင်မှန်မှုတွေကြောင့်ထပ်ပြီးလာတယ်လို့ပြောဆိုသူတွေကိုလက်ခံထားရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနိုင်ငံဆိုင်ရာတန်မတ်မိုဟာမက်ဆော်ဖီယာရာမန်ကလည်းဒေါန်ဆန်းစုကြည်ပြောကြားတဲ့အတိုင်းလက်တွေ့အကောင့်တွေဖော်ဖို့လိုတယ်လို့ဆိုပါတယ
် I simply say one thing that whatever
ကျွန်တော်ခက်ချင်းချင်းပြောနေတဲ့တခုကတော့သူပြောတာတွေကအင်တာမကောင်းပြီးကျွန်တော်အနေနဲ့လည်းမှန်မှန်ကန်ကန်အကောင့်တွေကိုဆောင်ရွက်သွားဖို့ပါပဲ
ပြစ်ပခါတွေဖြစ်ပွားခဲ့တဲ့ယော်ရီတွေကတဝက်ကျော်ကတော့ပကတိအတိုင်းရှိနေခဲ့တယ်လို့ဒေါန်ဆန်းစုကြည်ကပြောပါတယ်မုံတရားနဲ့ကြောက်ရွံ့ခြင်းကြောင့်ကဘာကြီးအနေနဲ့ပူလောင်ကျွမ်းစေပြီးပြစ်ပခါတိုင်းဟာအဲ့ဒီအမုံတရားနဲ့ကြောက်ရွံ့ကြီးစိုးမှုကနေဆင်းသက်လာတာဖြစ်တယ်လို့ဆိုပါတယ်ဒီအမုံတရားနဲ့အကြောက်တရားဆင်းသက်လာရအကြောင်းရင်းတွေကိုဖယ်ရှားပြစ်မှသာမြန်မာနိုင်ငံကနေရောကဘာကြီးကနေပါပြစ်ပခါတွေကိုအဆုံးသက်ချုပ်ငင်းနေမှာဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကပြောဆိုပါတယ်ခင်ဗျာ